ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်အတွင်းကနေမလေးရှားနေဆက်အထိမြန်မာနိုင်ငံသား12ဦးကိုထိုင်းအစိုးရပိုင်စားတိုင်းနဲ့ပါဆယ်ပို့နေတဲ့ကားနဲ့လူမောင်ခိုတင်လာသူတွေကိုမေလ14ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ရက်သဖုံးမြို့နယ်အာရှအဝေးပြေးလမ်းမမှာထိုင်းနိုင်ငံဆိုင်ရာစားတိုင်းနဲ့ပါဆယ်ပို့ဆောင်ရေးလုပ်ငန်းသုံးကားနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ခိုတင်လာတာဖြစ်ပါတယ်။အစိုးရဌာနဆိုင်ရာကားတွေနဲ့လူမောင်ခိုကူးနေတာကိုကြိုတင်သတင်းရတာကြောင့်ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီကနေအခုလိုမျိုးဌာနဆိုင်ရာကားသုံးပြီးဝင်လာတာကိုစောင့်ကြည့်နေခဲ့ပြီးဆုံခလာခရိုင်ရောက်မှာတော့ပိတ်ဆို့ဖမ်းဆီးလိုက်တာပါကားမောင်းသူထိုင်းနိုင်ငံသားနဲ့ကြံဝင်တန်းတဦးကိုတော့လူကုန်ကူးမှုဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပါတယ်မြန်မာနိုင်ငံသားဟိန်းနူဘာသာဝင်တွေဟာမလေးရှားမှာအလုပ်လုပ်ကင်ဖို့အတွက်စာရိုက်ဝန်ထမ်းကားမောင်းသူကိုကန်ချနာဘူရီကနေထိုင်းမလေးနယ်စပ်တူအုပ်ကိုဘတ်ငွေ1500ပေးခဲ့ရတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဆိုလို့ရှိရင်ဒီ2019မှာဇန်နဝါရီလနေပြီးတော့ဒီလဒီကျွန်တော်တို့သိရတဲ့လောက်ကအားလုံးပေါင်း18ခုပေါ့နော်။တရားမဝင်ကိုယ်ဝင်တဲ့အမှုဖြစ်တာ။
အဲ့
ဒီမှာလူဦးရေအပြည့်ဆိုလို့ရင်400နဲ့500ချမ်းမှာရှိနေတယ်။ပြီးတော့ဒီလူတွေကအဲ့လမ်းအမှန်ဝင်ကြတယ်။အများစုပြောတော့
အခုဆိုရင်2019ခုနှစ်နှစ်စကစလို့မလေးရှားကိုသွားလို့ရတဲ့လမ်းညောင်းအတိုင်းလူမောင်ခိုသမားတွေကပို့ဆောင်လာတာကြီးများလာတယ်လို့မြန်မာနိုင်ငံသားတွေကလည်းမလေးရှားနိုင်ငံကိုသွားကြသူကြီးများလာတယ်လို့လည်းသူကဆိုပါတယ်
။မလေးရှားဆိုတဲ့ဥစ္စာကတော့လူတွေကမလေးရှားကိုပို့ပြီးတော့အထင်ကြီးတာပေါ့နော်။မလေးရှားကိုပို့ရင်အထင်ကြီးမယ်ဆိုရင်ပို့ပြီးတော့သွားနေကြတယ်များတယ်လို့ထင်တယ
်။ပြီးခဲ့တဲ့နှစ်ကတော့ထိုင်းမလေးနယ်စပ်ကိုထိုင်းတောင်ပိုင်းကနေလူမောင်ခိုသမားတွေကပို့ဆောင်ပေးရင်ဖမ်းဆီးခံရသူ1000ခန့်ရှိပြီးတခြားနေရာတွေကနေလည်းလူကုန်ကူးခံရသူတွေဖမ်းဆီးခံနေရတာပါ။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေအစိုးရဆုံးအဆင့် TR3 ကိုလျှော့ချသတ်မှတ်ခဲ့ပါတယ်။အခုလိုမျိုး TR3 ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပတ်ပြောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ထဲမှာထည့်သွင်းသတ်မှတ်ထားခဲ့ဖြစ်ပါတယ်ရှင်။